တော်ရရှိမြခင် American Sanoji November လ၈ရက်နေ့မှာပြုလုပ်မဲ့ရေကောက်ပွဲမတိုင်းမီရပိုင်းတွေက SBS Radio ကနိုင်ငံတချို့ကသတင်းထောက်တွေကို Donald Trump သို့မဟုတ် Hillary Clinton အနိုင်ရခဲ့ရင်၎င်းတို့နေထိုင်နေတဲ့ဒေသတွေကိုဘလို့သက်ရောက်မှုရှိမလဲဆိုတာကိုမေးမြန်းထားပါတယ် US နဲ့အနီးဆုံးနိုင်ငံတစ်ခုဖြစ်တဲ့ Mexico မှာတော့Donald Trump နိုင်ရမှာကိုလေးနဲ့တဲ့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ် Mexican သတင်းထောက် Jose Fernandez Santillan ကတော့ဒါကလူသားချင်းစာနာမှုအတွက်ဘေးအန္တရာယ်ရှိမှုကိုဦးတည်သွားနိုင်တယ်လို့ဆိုပါတယ်၎င်းက
Presidente de los Estados Unidos
Here in Mexico we are very concerned if he reaches the presidency of the United States Trump said he will build a wall and make us pay for it
Mexico မှာကျွန်တော်တို့အရန်စိုးရိမ်နေပါတယ် US ရဲ့သမ္မတကိုသာသူရခဲ့ရင် Trump ပြောတာကသူတတိုင်းဆောက်ပြီးကျွန်တော်တို့ကအဲ့ဒီအတွက်ပေးဆောင်ရအောင်လုပ်မယ်လို့ဆိုပါတယ်ဒါကဘာလို့ဆိုလို့လဲဆိုရင်လူဝေမှုစီစဉ်ခြင်းကိုတားမြစ်ပြီးပြီးတော့တစ်ချိန်တည်းမှာအနည်းဆုံးလူ၅သန်းကိုမက္ကဆီကိုကိုပြန်ပို့မှာကိုပါစဉ်းစားကြည့်ပါဒါကလူသားချင်းစာနာမှုရဲ့ကတ်ဆိုင်မှုကိုဖြစ်ပေါ်စေမှာဖြစ်ပါတယ်ကျွန်တော်တို့မြို့တော်မက္ကဆီကာလီမှာဟေရှင်တွေတီဂျူအနာနဲ့မက္ကဆီကာလီမှာအဖရိကန်တွေ US ကိုနေဆက်ကနေဖျက်ချော်ဖို့ကြိုးစားနေသူတွေကြောင့်လူသားချင်းစာနာမှုကတ်ဆိုင်မှာဖြစ်ပါလိမ့်နေဆက်မှာဖျက်ချော်ဖို့မအောင်မြင်တဲ့ထောင်ပေါင်းများစွာသောနိုင်ငံခြားကလူတွေအတွက်နေထိုင်ရာကင်းလိုအပ်မှုအစားအစားကျန်းမာရေးနဲ့အကာအကွယ်ပေးဖို့လိမ့်တဲ့ပြဿနာတွေကျွန်တော်တို့မှာဖြစ်နေပါပြီမစ္စတာဆန်တီလန်ကနှိုင်းရှင်ပြပြီးဟီလရီကလင်တန်အတွက်လေးနက်တဲ့ထောက်ခံမှုရှိတယ်လို့ဆိုပါတယ်။၎င်းက
ကွန်ဒန်ထရာတိုအဖာဘလီကွန်ဒန်ထရ
ာ It would be very favorable if Hillary wins because she was secretary of state and she knows Mexico.
ဟီလရီနိုင်ရဖို့အတွက်သဘောချနှစ်သက်ပါတယ်။ဘာကြောင့်လဲဆိုတော့သူမကနိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့ပြီးသူမကမက္ကဆီကိုအချောင်းကိုသိပါတယ်။သူမကဖော်ရွေပြီးတန်တမာဟန်ပန်တွေရှိပါတယ်။အထူးသဖြင့်မက္ကဆီကိုကိုနှဆိုင်စွာသိရှိပါတယ်။သူမကနေဆက်ကိုကြော်ဖြတ်နိုင်ခဲ့ပြီးအဲ့ဒီမှာအလုပ်လုပ်နေတဲ့မက္ကဆီကန်ရွှေပြောင်းလာသူများနဲ့ Golden Valley မှာသူမသွားပြီးစကားပြောဆိုပါတယ်။အလုပ်သမားတွေအကျိုးခံစားဖို့ပါဝင်တဲ့အားလုံးပါဝင်နိုင်မဲ့လူအဖွဲ့အစည်းဖန်တီးဖို့လိုအပ်တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်တခုကနိုင်ငံသားမရတာပြီးတော့အလုပ်လုပ်ခွင့်နဲ့လူအခွင့်အရေးကနောက်တစ်ခုလို့သူမကပြောဆိုပါတယ်။US ရုပ်ောက်ဖွဲ့အဖြစ်ရလာကိုရုရှားကဝင်ရောက်ဆုတ်ဖက်ဖို့ကြိုးပမ်းနေတယ်လို့ Democratic Party ကပြောဆိုပြီး Donald Trump ကရုရှားအစိုးရနဲ့အရန်နီးကပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ Russian သတင်းထောက် Nazetta Zashi Kinya ကပြောတာကတော့ Donald Trump ကသူနိုင်ခဲ့ရင် US ကိုအမြဲတမ်းပထမနေရာပေးထားမယ်လို့ဆိုပါတယ်။၎င်းက
Donald Trump if he wins he would follow American constitution and then follow American interests first of all
တကယ်လို့ Donald Trump ကအနိုင်ရခဲ့ရင်သူက American မဲဆန္ဒနယ်မြေကိုလိုက်နာပြီး American အကျိုးကိုအရင်ထားမှဖြစ်ပြီး Russia ဟာသူ့ရဲ့ပထမဆုံးစိတ်ဝင်စားမှုသို့မဟုတ် American လူထုကိုပထမဆုံးစိတ်ဝင်စားမှုပေးမှလဲဆိုတာကိုတော့ကျွန်မသိမသိကြပါဘူးအဲ့ဒီလိုပဲ Hillary Clinton ကိုကျွန်မပြောနိုင်တာကတော့သူမပြောဆိုမှုကအရန်ရံမှုနေပါတယ်။ရုရှားကိုအရန်ဆန့်ကျင်ပြီးရုရှားပေါ်သူမကအရန်ရံလိုပါတယ်။သို့တော်ညာလေအရင်တစ်ချိန်တစ်ခါကနဲ့လုံးဝမတူပါဘူး။နိုင်ငံရေးဆိုတာကအရန်ပြောင်းလဲပြင်လဲပါတယ်။ပြီးတော့သူတို့ရဲ့နိုင်ငံရေးသဘောထားကမတူတဲ့အကျိုးစီးပွားတွေပေါ်မှာသူတို့နိုင်ငံရဲ့အကျိုးနဲ့တခြားအကျိုးစီးပွားအဖွဲ့တွေပေါ်မှာမူတည်ပါတယ်။ရုရှားထွက်ပွင့်လင်းစွာပြောရရင်သူတို့နှစ်ယောက်ကြားမှာသိပြီးတော့ကြွားချမှုရှိမယ်လို့ကျမမထင်ပါဘူးဂျာမနီကသတင်းထောက်ဒန်နီယယ်ဆိတ်ကတော့သူတို့နိုင်ငံကဒေါ်နယ်ထရမ့်ကိုမသိနိုင်သေးတဲ့လူတစ်ယောက်အနေနဲ့မြင်တယ်လို့ဆိုပါတယ်၎င်းက
As Donald Trump is a very volatile person it's hard to say what his victory in the presidential election of the United States would mean for Germany
ဒေါ်နယ်ထရမ့်ကစိတ်မြန်တဲ့လူဖြစ်တယ်လို့ဂျာမနီအတွက်၎င်းသမ္မတရွေးကောက်ပွဲမှာဘာဖြစ်မလဲဆိုတာကပြောရခက်ပါလေတဖက်မှာထရမ့်က US ရဲ့စစ်ရေးမှာသုံးငွေတိုးမြင့်ဖို့လိုလားတယ်လို့ဆိုပြီးမြောက်အဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေသူ့ရဲ့နိုင်ငံခြားရေးဝါဒကအိုဘာမာထက်ပိုပြီး ပြင်းထန်ပါတယ်။ဥရောပနဲ့အထူးသဖြင့်ဂျာမနီမှာသူ့ရဲ့ကြမ်းတမ်းတဲ့နိုင်ငံခြားရေးဝါဒကြောင့်နိုင်ငံရေးခေါ်လွင်ခွင့်တောင်းသူအရေးအတွက်ပုံများလာဖို့ဘက်ကဦးတည်သွားနိုင်ပါတယ်။ဒါပေမဲ့ Trump US အတွက်ကြီးမားတဲ့အန္တရာယ်ရှိမဲ့တခြားနိုင်ငံတွေကိုသာစစ်တပ်ကိုဆေလွတ်မယ်လို့ဆိုပါတယ်။ဒါကြောင့် NATO နဲ့ကုလသမဂ္ဂမှာအင်အားဟာကွက်ဖြစ်လာပြီးဂျာမနီနဲ့တခြားဥရောပနိုင်ငံတွေကဝင်ပြေးဆုတ်ပေးရတယ်လို့ဖြစ်လာမှာပါ။နောက်တစ်ဖက်မှာလည်း Trump က US စီးပွားရေးကိုပြည်တွင်းလုပ်ငန်းတွေကိုကာဝယ်တဲ့ဝါဒကိုအားဖြည့်မယ်လို့ဆိုပါတယ်။ဒါကဂျာမနီအတွက်စီးပွားရေးကိုအပြည့်သဘောဆောင်တဲ့တရားမှုကိုဖြစ်မှာကသိကြပါတယ်။ကမ္ဘာမှာဂျာမနီကနိုင်ငံခြားတင်ပို့တဲ့နိုင်ငံတွေထဲမှာအကြီးဆုံးတစ်ခုဖြစ်နေလို့ပါ။၎င်းပြောတာကဂျာမန်တွေကဟီလာရီကလင်တန်ကိုပုံမနှစ်ချိုက်ပြီးသူတို့သာမဲပေးနိုင်ရင်သူမကိုမဲပေးမယ်လို့ဆိုပါတယ်။၎င်းက
If the Germans could vote the US president, they would vote Hillary Clinton. This is claimed by a survey of the German news magazine Focus. The reasons are obvious.
US သမ္မတရွေးကောက်ပွဲမှာဂျာမနီသာမဲထည့်လို့ရရင်သူတို့က Hillary Clinton ကိုမဲပေးမှာပါ။သတင်း magazine Focus ရဲ့စမ်းစစ်မှုမှာဖော်ပြထားပါတယ်။ဒီအကြောင်းပြချက်ကသိတာပါတယ်။ Hillary Clinton ဟာအတွေ့အကြုံရှိတဲ့နိုင်ငံရေးသမားပါ။ဘာကြောင့်လဲဆိုတော့သူမရဲ့ယခင်ကနိုင်ငံခြားရေးဝန်ကြီးယာတုကြောင့်ဂျာမန်တွေကသူမရဲ့နိုင်ငံရေးနီလန်းတွေကိုသိနေပါတယ်။အလန်တီကိုကြော်ဖြတ်မဟာမိတ်ဖွဲ့ထားတာတွေကိုထောက်ခံသူဖြစ်ပါတယ်။တစ်ချိန်တည်းမှာ German Chancellor Angela Merkel ကိုရောပါ။ Clinton သာသမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ရင် Germany နဲ့ US ကြားမှာပုံမပြင်းထန်တဲ့မိတ်ဖက်ဖြစ်လာလိမ့်မယ်လို့တချို့ကတွက်ချက်နေပါတယ်။ဒီထက်ဘူရာက Trump နဲ့နှိုင်းယှဉ်ကြည့်ရင် Clinton က Germany နဲ့ US ကြားမှာစီးပွားရေးကုန်သွယ်မှုကိုထောက်ခံတဲ့အတွက်ဂျာမန်အနေနဲ့ကုံသွဲမှုတားဆီးတွေအတွက်စိတ်ပူစရာမလိုပါဘူး။အိန္ဒိယသတင်းထောက်ဆူဒစ်ပချာရီပြောတာကတော့အိန္ဒိယက US မှာ Republican လက်အောက်မှာကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့ရာဇဝင်ရှိတယ်လို့ဆိုပါတယ်။၎င်းက
Historically BC whenever the Republicans are there in the helms of the affairs of America the relations of America with India have been very cordial and very positive.
သမိုင်းကြောင်းရဘယ်အချိန်မှမဆို American ရေးရမှာ Republican တွေကပဲ့ထိန်နေတဲ့ခါမှာ India နဲ့ America ကြားမှာရှိတဲ့ဆက်ဆံရေးဟာအရင်လှိုက်လဲမှုရှိပြီးတိုးတက်မှုရှိပါတယ်ဘယ်အခါမှမဆို Democrat တွေရှိတဲ့ခါမှာ India ကိုလစ်လျူပြုတ်ခတ်ရတယ်လို့ခံစားရပါတယ် India ရဲ့အလေတန်းစားလူထုရဲ့သဘောထားက America မှာတမာတဲ့လူရှိသင့်တယ်လို့မြင်ပြီးဒါကြောင့်ဟိန္ဒူလိုလားတဲ့သတင်းစာတွေသို့မဟုတ်သတင်းအဖွဲ့အစည်းတွေကထရမ့်ကိုချီးမွမ်းပြောဆိုနေကြပါတယ်။ဆူဒစ်စပက်ထရာပြောတာကတော့အိန္ဒိယသတင်းစာတွေကဘယ်သမရလောင်းကိုမှစီစစ်မှုပြုလုပ်ထားတာမရှိသေးဘူးလို့ဆိုပါတယ်။၎င်းက
I think the only channel that is NDTV channel has sent its reporter to New York.
အဲဒီမှာလမ်းကြောင်းတစ်ခုတည်းရှိတယ်လို့ထင်ပါတယ်။အဲဒါက NDTV channel ပါ New York သို့မဟုတ် Washington ကိုသတင်းထောက်6ရောက်လွှတ်ထားပါတယ်သူတို့သတင်းပို့တာက Trump နဲ့မေးမြန်းခန်းတစ်ခုသာရပြီး Trump ပြောတာကကျွန်တော်အိန္ဒိယကိုခုံမင်နှစ်သက်ပါတယ်ကျွန်တော် Modi နဲ့အလုပ်လုပ်လို့ပါတယ်အဲ့ဒါပါပဲသို့မဟုတ် English သတင်းစာမှာတော့အချက်လက်အများစုက America ကလာပါတယ် Trump သို့မဟုတ် Hillary နဲ့ပတ်သက်လို့သုံးသပ်ချက်ပေးထားတဲ့အိန္ဒိယပညာရှင်သောမဟုတ်ကျွမ်းကျင်သူအလွန်အနည်းငယ်သာရှိပါတယ်။ဒါကြောင့်အမေရိကကဘာပဲထည့်ထားပါစေအိန္ဒိယသတင်းတွေကသတင်းရေးသားပါတယ်။ဂျော်ဒေးနီယန်သတင်းထောက်နာဒာကာရာလာပြောတာကတော့ကလင်တန်သမ္မတကတော့သူမခေါ်တာကဒေသအတွင်းလုပ်ငန်းစဉ်ကိုပုံမို့၍အလေးထားတွန်းအားပေးမယ်လို့ဆိုပါတယ်။သူမက
During Clinton's time as its secretary of state from 2009 till 2013which included her shaping of US policy toward the Middle East
2009ခုနှစ်ကနေ2013ခုနှစ်ထိ Clinton နိုင်ငံခြားရေးဝန်ကြီးအချိန်ကအရှိအလယ်ပိုင်းဒေသအတွက် US ဝါဒကိုသူမကပုံဖော်ခဲ့တာမှာပါဝင်ပြီးသူမထပ်တလဲလဲသမ္မတ Barack Obama ကိုပုံမို့၍ကျွမ်းကျင်စွာကင်တွယ်တဲ့ချိကမှုမျိုးကိုလိုက်လျောညီအောင်လုပ်ဖို့ကိုပါ America ရဲ့ Libya နဲ့ Syria မှာစစ်ရေးဆွဖက်မှုနဲ့ပတ်သက်လာရင်ပါ Clinton ရဲ့သမ္မတသက်တမ်းမှာဒေသတွင်းလုပ်ငန်းစဉ်တွေပုံမူ၍အလေးထားလှုပ်ဆောင်မယ်လို့မျှော်လင့်နေပြီးဒါကအိုဘားမားလက်ထက်မှာကြီးမားစွာပျောက်ဆုံးနေပါတယ်။အလုံးစုံမှာတော့ Hillary Clinton သာသမ္မတဖြစ်ပေါ်ခဲ့ရင်ပုံမူ၍အားရမြင်သာစရာရှိတဲ့မူဝါဒကိုသယ်ယူလာမှာဖြစ်ပြီးအရှေ့အလယ်ပိုင်းဒေသမှာ US ခေါင်းဆောင်မှုကိုနိုင်ငံရေးအမြင်အရဆက်ဆက်ပါဝင်မှုတို့ဥဆောင်တဲ့ချီးကပ်မှုလုပ်မယ်လို့ထင်ပါတယ်။သူမကဒေါ်နယ်ထရန့်သမ္မတကတော့ US ကအချိန်ကြာမြင့်စွာ၎င်းတို့ရဲ့မိဖက်အစ္စရေးဘောမှာထားရှိတဲ့မူဝါဒပြောင်းလဲနိုင်တယ်လို့ဆိုပါတယ်။သူမက
One of the few consistent Middle Eastern positions taken by Trump is his deep skepticism about regime changing.
Trump ရဲ့အရှိအလေပိုင်းဒေသဘောမှာသူ့ရဲ့ရည်တည်မှုအပြောင်းလဲမရှိတဲ့အနေငယ်ထဲကတစ်ခုကသူ့ရဲ့နည်းနည်းစွာမယုံကြည်တာကဒေသတွင်းရဲ့အစိုးရပြောင်းလဲမှုမှာဝင်ရောက်ဆွတ်ဖက်မှုပင်ဖြစ်ပါတယ်။အထူးသဖြင့်အီရတ်နဲ့လီဗီးယားမှာပါ။တစ်ချိန်တည်းမှာထရမ့်က US ကိုမွတ်စလင်တွေဝင်လာတာကိုသူကပိတ်ပင်မယ်လို့ကြေညာတဲ့အခါမှာတကဘာလုံးမှာရှိတဲ့မွတ်စလင်တွေကိုစိတ်ဆိုးအောင်အားပေးခဲ့ပါတယ်။သူကအစ္စရေးနဲ့ပါလက်စတိုင်းကြားမှာညှိနှိုင်းမှုတွေမှာကြားနေမယ်လို့အတိတ်ထံပြုပြောဆိုပါတယ်။ဒါကကြာမြင့်စွာ US ရဲ့အစ္စရေးပေါ်ထားတဲ့ဘက်လိုက်တဲ့ဝါဒကနေတိသာစွာခွဲထွက်သွားတာပါ။သောရရှိမြခင် US ကဩစတြေးလျထက်16နာရီနောက်ချပါတယ်။ဒါကြောင့်အခုဒီဆောင်းပါးကိုတင်ဆက်နေတဲ့အချိန်မှာ US မှာတင်းနှင်းလာတဲ့နာနဲ့6နာရီကျော်သာရှိပါသေးတယ်။စီးပွားရေးသမားတွေကတော့ Donald Trump သာနိုင်ခဲ့ရင်ကမ္ဘာစီးပွားဈေးကွက်ကမောက်ကမဖြစ်မယ်လို့တွက်ချက်နေတဲ့အတွက်ကမ္ဘာတဝန်းကရှယ်ဈေးနှုန်းတွေကျဆင်းနေပါတယ်။ SBS တင်ဌာနက Great Diet ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ
်။သင်ရဲ့လူမှုအတိုင်းဝိုင်းသင်ရဲ့ဆွေးနွေးချက်တွေဖြစ်တဲ့ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်။